မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းမြန်မာတွေ Los Angeles မြို့မှာတွေ့ဆုံပွဲရဲ့အဖွဲ့မှာဒေါက်ဆန်းစုကြည်ပါဝင်ဟောပြောဝဲတက်ရောက်လာသူတွေတည်ဆုံနေကြတာပါမြန်မာနိုင်ငံဟာနှစ်90ကျော်စစ်အာဏာရှင်စနစ်အောက်မှာနေခဲ့ရတဲ့အတွက်တခြားနိုင်ငံတွေနဲ့ရင်းမောင်းတန်းနိုင်အောင်အာသွန်ခွန်ဆိုင်ကြိုးပမ်းရတော့မယ်လို့ဒေါက်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ
်ကျမတို့ကစစ်အာဏာရှင်လက်အောက်မှာနေခဲ့လို့နှစ်90ကမ္ဘာအနောက်ကနေပြီးတော့နောက်ကျခဲ့တယ်အဲ့တော့ဒီနှစ်90ပြတ်ခဲ့တဲ့အချိန်လေးအတွက်ကျမတို့အခုလောက်လာမှာတခြားလူတွေလမ်းလျှောက်နေလို့ရှိရင်ကျမတို့ပြေးရမယ်တကယ်ကိုမောအောင်ပန့်အောင်ရုန်းကန်ပြီးတော့လုပ်ရမယ်အဲ့ဒီတော့မှပဲတခြားလူတွေနဲ့မျှအောင်ကျမတို့လုပ်နိုင်မှာဖြစ်ပါတယ်အဲ့တော့အခုဒီနိုင်ငံမှာလာပြီးတော့ကျမတို့နိုင်ငံတွင်းမှာနေနေတဲ့ပြည်သူပြည်သားတွေနဲ့စာလို့ရှိလို့ရှိရင်အခွင့်အရေးအမျိုးမျိုးလုပ်ပိုင်ခွင့်အမျိုးမျိုးရှိနေတဲ့ကျမတို့နိုင်ငံကထွက်လာတဲ့ပြည်သူပြည်သားတွေဟာဘာနိုင်ငံသားပဲအခုဖြစ်နေကျမတို့နိုင်ငံတိုးတက်ရေးအတွက်ကိုဓမ္မဒိဋ္ဌာန်ကြဆန္ဒဆွဲမပါဘဲနဲ့စဉ်းစားပြီးတော့တတ်နိုင်သမျှကူညီကြပါလို့ကျမအနေနဲ့မေတ္တာရခိုင်ခြင်းပါအ
ဲ့ဒီနောက်ပရိသတ်တွေရဲ့မိန့်ခွန်းကိုဖြေတဲ့အခါရခိုင်ပြည်နယ်အရေးနဲ့လူခွင့်ကိစ္စကိုလည်းအခုလိုထည့်သွင်းပြောဆိုပါတယ
်ကျမတို့ဒီရခိုင်ပြည်နယ်မှာပဋိပက္ခတွေစဖြစ်တုန်းကဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ထီထီရောက်ရောက်မြန်မြန်ဆန်းဆန်းဥပဒေအရအရင်မယူခဲ့လို့ပို့ပြီးတော့ပฏิပက္ခတွေပွားများလာတယ်လို့ကျွန်မမြင်ပါတယ်အဲဒါကြောင့်မလို့ဥပဒေစုံမိုးရေးဆိုတာအဲ့ဒီဘက်ကလည်းအရေးကြီးပါတယ်နောက်တစ်ခုကတော့လူခွေရေးနဲ့ပတ်သက်လို့ကျွန်မပြောချင်ပါတယ်လူခွေရေးနဲ့ပတ်သက်လို့ချိုးဖောက်တာမှန်သမျှဆိုရင်ကျွန်မတို့အနေနဲ့လက်ခံစရာလည်းမရှိဘူးအားပေးစရာလည်းမရှိဘူးဒါပေမဲ့တစ်ဆင့်တစ်ခုကျွန်မလုတ်စေခြင်းနဲ့လူအခွင့်ရေးနဲ့ပတ်သက်လို့စိတ်ဝင်စားတဲ့လူတွေကိုဘာတစ်ဆင့်လုတ်ခြင်းလဲဆိုတော့ဘာဖြစ်လို့လူတွေဟာလူအခွင့်အရေးတွေကိုချိုးဖောက်နေကြလဲဘယ်လိုအကြောင်းကြောင့်မလို့လူအခွင့်အရေးတွေကိုချိုးဖောက်တဲ့အလေအကျင့်တွေဖြစ်နေသလဲဆိုတာအဲ့ဒါကိုလေ့လာစုံစမ်းစစ်ချင်ပါတယ်ဟိုလူအခွင့်အရေးချိုးဖောက်မှအရေးယူမယ်ချိုးဖောက်မှရှုံချမယ်အဲ့ဒါလုံးနဲ့မလုံလောက်ပါဘူးမချိုးဖောက်အောင်လို့လူတွေရဲ့စိတ်ဓာတ်လူအတိုင်းဝိုင်းရဲ့ယဉ်ကျေးမှုကိုဘယ်လိုပြုပြင်ယူနိုင်မလဲဆိုတာအဲ့ဒါတွေကိုလည်းစဉ်းစားစစ်ချင်ပါတယ်လို့ကျွန်မပြောပြစေ
ဒါအပြင်ကချင်တိုင်းရင်းသားအရေးမှာလည်း NLD ပါတီအနေနဲ့တတ်နိုင်သမျှကူညီနေတယ်လို့ပြောဆိုသလိုတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရဖို့ကိစ္စဟာဖက်ဒရယ်စနစ်ကိုလက်ခံနိုင်ဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီပွဲမှာပြောဆိုချက်တွေနဲ့ပတ်သက်လို့ Los Angeles မြို့မွန်ဖုံးကြီးကျောင်းကမွန်တိုင်းရင်းသားဆရာတော်ဦးဟိုတမကအခုလိုမိန့်ကြားပါတယ်
။ဖုံးကြီးကအဲ့ဒီငြိမ်းချမ်းရေးပြောတော့တာကချင်တိုက်ခိုက်ရေးကိုသူကကချင်လူမျိုးပြဿနာမွေးတော့တော့အောင်ဆန်းစုကြည်ရဲ့အဲ့ဒါလေသူကစဉ်းစားနေတယ်တဲ့အဲ့ဒါကိုလေဒီငိမ့်ချမ်းကြီးမရှိဘူးဖုန်းကြီးတော့ဗမာပြည်မှာဘယ်တော့မှအတူတက်ကြည့်ပေါ်မဖောက်ဘူးဆိုတော့အဲ့ဒါဖုန်းကြီးသဘောကျတယ
်အင်ဂျင်နီယာတဦးဖြစ်တဲ့ဦးမြတ်စိုးခင်ကလည်းအခုလို့ဆိုပါတယ
်ဟိုကိုဝေဖန်မှုပထမရဲ့နောက်တစ်ဖက်နဲ့တစ်ဖက်အားလုံးလေးစားကြဖို့နဲ့တွေးဆဆွေးနွေးညှိနှိုင်းမှုအဓိကထားပြီးတော့ဆောင်ရွက်ချဖို့အဲ့လိုဒါမှမဟုတ်ပဲနဲ့ပုတ်ခတ်ဝေဖန်နေပြဿနာပူကြီးထွားလာဖို့ပဲရှိတယ်ပေါ့နော်အဲ့တော့တွေးဆဆွေးနွေးညှိနှိုင်းမှာဆိုတဲ့စကားစကလုံးကိုတော့အကြိုက်ဆုံးမှာပဲ
ဒီပွဲကိုပရိသတ်2000ကျော်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ